္ဂလာပါအမျိုးသားစာစုဆရာကြီးသခင်ကိုရောမင်းကိုရေးသားပူဇော်ကြတဲ့စာဥစာတဲ့တွင်အများအပြားပါပဲအမေလူလူတော်အမရဲ့ဆရာကြီးသခင်ကိုရောမင်းစာအုံနဲ့ဆရာကြီးအနှစ်130ပြည့်အထိတ်မှတ်အဖြစ်ဦးအောင်စောဦးစီစဉ်ထုတ်ဝေတဲ့ငញ្ញရဲ့ဖခင်ကြီးဒေါက်တာသခင်ကိုရောမင်းစာအုပ်တွေအကြောင်းဝိုင်းဖွဲ့ပူပါပြီဆရာကြီးတက်ရှိတင်ကြားရှိစဉ်ကလေးကဆရာသိန်းဖေမင်းကသခင်ကိုရောမင်းအမိခံဆရာလုံးအထုပ်ပတ်တီဆရာစောကြီးကသခင်ကိုရောမင်းဒီကစာအုပ်တွေရေးသားထုတ်ဝေကြတာလေအများသတိထားမိမှာပါပူဇော်တိုက်သူကိုပူဇော်ကြတဲ့အမှုမို့မင်္ဂလာရှိလာပါတယ်ဒီလိုမင်္ဂလာရှိတဲ့အမှုပြုခဲ့ဆောင်ရွက်တဲ့သူတွေထဲမှာဦးအောင်မွန်မျက်စုမွန်ကိုထည့်စရင်တွေ့ရပါတော့မယ်ဆရာကရာပြည့်မစ္စတာမောင်မိုင်းဆိုတဲ့မစ္စတာမောင်မိုင်းအနှစ်တရာပြည့်အထိတ်အမှတ်စာအုပ်ကြီးတအုပ်2012မှာထူးထူးခြားခြားထုတ်ဝေခဲ့တာကိုဦးအောင်မွန်မျက်စုမွန်ဆိုတာအများသိကြတဲ့အတိုင်းမျက်စုမွန်ဘာသာရေးမဂ္ဂဇင်းကိုဦးဆောင်ထုတ်ဝေသူဖြစ်တယ်လို့ရန်ကုန်နိုင်ငံတော်ပရိယတ်တိသာသနာတက္ကသိုလ်မှာယဟန်တန်ဃာတော်တွေကိုပါဠိစာပေသုတေသနပြုစုနည်းပို့ချပေးနေသူပါ2006ခုမှာပွင့်တော်မူမည်မြတ်စွာဘုရားမြစ်တရနဲ့2009ခုမှာကျေးဇူးတော်ရှင်လေဒီဆရာတော်ဖျားကြီးဘဝဖြစ်တော်စဉ်ဆိုတဲ့ဘာသာရေးကျမ်းစာအုပ်နှစ်အုပ်ကိုရေးသားပြုစုထုတ်ဝေခဲ့ပါတယ်အခုဒီစာအုပ်ကတတိယစာအုပ်လို့ဆိုရမှာပါဆရာကြီးသခင်ကိုရောမိုင်းဘဝကိုကြည်ရင်အပိုင်း၃ပိုင်းခွဲကြည့်တတ်ကြပါတယ်တစ်ပိုင်းကဆရာလွန်ဘဝနောက်တစ်ပိုင်းကမစ္စတာမောင်မိုင်းဘဝတတိယပိုင်းကသခင်ကိုရောမိုင်းဘဝပေါ့ဆရာလွန်ဘဝမှာကပြတ်ဆက်တွေအရေးများပါတယ်တပင်းမှုတွေလို့ဆိုပါတော့မစ္စတာမောင်မိုင်းဘဝမှာကြနိုင်ငံရေးနဲ့နှွေလာပါပြီမစ္စတာမောင်မိုင်းဆိုတဲ့ကလောင်အမီကိုကနေချေအစိုးရနဲ့အတူပါလာတဲ့နေချေယဉ်ကျေးမှုကိုတယောဟန်တားချင်တဲ့စေတနာနဲ့ခံယူခဲ့တာမဟုတ်လားဆရာကြီးသခင်ကိုရောမိုင်းဘဝမှာလဲနိုင်ငံရေးငြိမ်းချမ်းရေးအလုပ်တွေကိုဆရာကြီးတက်တက်ကြွကြွလှုပ်ဆောင်ခဲ့ပါတယ်ဒီဘဝသုံးတွေတဲကမှမစ္စတာမောင်မိုင်းဘဝပြုစုထားတဲ့စာရီကိုတတိတခြားအထူးလေးလာပြုစုတဲ့ကျမ်းရယ်လို့ဒီကျမ်းပင်တွေ့ရပါသေးတယ်မစ္စတာမောင်မိုင်းဘဝကာလကိုကျမ်းပြုပြီဆိုတော့ပထမလှုပ်ဆောင်ရတဲ့အလုပ်ကကာလသတ်မှတ်ချက်ပါပဲဘယ်အချိန်ကမစ္စတာမောင်မိုင်းဆိုတဲ့ကလောင်အမီကိုစသုံးလဲဘယ်အချိန်ဒီနာမည်ကိုဆရာကြီးဆွနှုတ်တယ်ဒီအချက်ဟာလေသူတေသနာမပြုပဲတိဖို့အလွန်ခက်တဲ့အချက်ပါပဲဆရာဦးအောင်မွန်ကဒီအချက်ကိုဖော်ထုတ်နိုင်ဖို့ကျမ်းတွေအများအပြားဖတ်ပါတယ်ပြီးမှအထောက်အထားတွေကိုစစ်ဆေးပါတယ်အဆိုအမိန့်တွေကိုညှိယူပါတယ်ဒီအခါပေါ်ထွက်လာတဲ့အဖြေက1912ခုမှာမစ္စတာမောင်မိုင်းကလောင်အမီကိုစသုံးနေဆိုတာပါပဲ1912ခုကဒီကလောင်အမီကိုစသုံးလာလိုက်တာ1935ခုအထိ23နှစ်ကြာပါတည်းဒီ23နှစ်အတွင်းပြုစုရဲ့စာရီကိုဆရာဦးအောင်မွန်ကစနစ်တကျပြည့်ပြည့်စုံစုံခိုင်ခိုင်လုံလုံသုတေသနပြုထားတာပါ23နှစ်ကြာကာလအတွင်းမစ္စတာမောင်မင်းပြုစုခဲ့တဲ့စာရီကအများသာဆောင်းပါးပြတ်ဆက်ဝိထုရာဇဝင်ဒီကာကန်တီမဟာကဗျာလေးကျိုးစသည်ဖြင့်အမျိုးမျိုးပေါ်ဒီထဲမှာဒီကာတို့မဟာကဗျာလေးကျိုးတို့ကဆရာကြီးလက်အတွေ့ကဲဆုံးစာပေတွေလို့ဆိုရမယ်ထင်ပါတယ်မစ္စတာမောင်မိုင်းအမီနဲ့ကြီးဒီကာ19ဆောင်ရေးနိုင်ခဲ့တာကိုကြာဒီကာဘိုဒီကာဝိုင်းကောက်ဒီကာစသဖြင့်ပေါ့ဒီကာရီမာကမဟာကဗျာလေးကျိုးကြီးတွေနဲ့တစားဆင်ထားပြန်သေးတာတခါဒီကာရီကိုအကြောင်းပြုပြီးလိုအပ်လာပြန်တော့ဂန္ဓီကျမ်းတွေဆရာကြီးပြုစုရပြန်ပါတယ်မြောက်ဂန္ဓီဒေါင်ဂန္ဓီတို့လိုပေါ့ဒီလောက်များတဲ့ကျမ်းတွေကိုစစ်စစ်ဆက်ဆက်ဖြစ်အောင်သူတေသနာပြုဖို့ဆိုတာမလွဲပါဘူးဆရာဦးအောင်မောဘယ်လောက်အပတ်တကုတ်စူးစမ်းခဲ့ရမယ်ဆိုတာသူ့ကျမ်းကြီးကိုကြည့်ရင်ကောင်းကောင်းသဘောပေါက်မိမှာပါဆရာရဲ့ကျမ်းကိုအထူးလေးစားမိတဲ့အချက်ကသူတေသနာကျမ်းတစ်စောင်မှာပါတဲ့ပါတိုက်တဲ့ပြတ္တနာရဲ့ပြတ္တနာနဲ့ပတ်သက်လို့ဆွေးနွေးသုံးသက်ချက်ရဲ့ပါတဲ့အချက်ပါပဲဒီစာအုပ်ထဲမှာဆရာဦးအောင်မွန်ကင်တွယ်သွားတဲ့ပြဿနာတွေအများအပြားတွေ့နိုင်ပါတယ်ဒါပေမဲ့ဒီမှာနှစ်ခုလောက်ပဲကြည့်ရအောင်ပထမပြဿနာကသခင်ကိုယ်တော်မှိုင်းအမှားပုံစာအုပ်ပြဿနာပါ1938ခုကထုတ်ပါတယ်ရှင်သီရိန်ဒပဏိတဘွဲကံတာမဏိတစ်ပါးကပြုစုတယ်လို့ဆိုပါတယ် ဥသိမ်းဖေမြင့်ရေးတဲ့ဆရာကြီးသခင်ကိုရောမိုင်းဤအထုပ်ပတ္တိကိုသုံးသပ်ထားတဲ့စာအုပ်ပါပဲ။အဲ့ဒီထဲမှာဘာရီမှားနေတယ်ဆိုတာထောက်ပြထားတာပေါ့။ထောက်ပြရင်းကဆရာကြီးသခင်ကိုရောမိုင်းအကြောင်းမလျော်မကန်ဖော်ပြထားပါသေးတယ်။ထောက်ပြတဲ့အချက်တွေနဲ့ပတ်သက်လို့ရောအဲ့ဒီရှင်သာမဏေဟာနောက်အခါဘယ်သူဘဝဖြစ်လာတယ်ဆိုတာရောဘာကြောင့်အဲ့ဒီလိုရေးတယ်လဲဆိုတဲ့အချက်ကိုရောသူတည်တနာပြုပြသွားတာတွေ့ရပါမယ်။ဒီလိုပြဿနာကိုရှင်းလင်းဖော်ထုတ်ရမှာမိမိပုံကိုယ်ကိုမှထိထိခိုက်ခိုက်မဆိုပဲတည်တည်ငြိမ်ငြိမ်အေးအေးဆေးဆေးရေးသွားတဲ့လေးတန်းဟာလေသူတည်တည်ပိသလှပါတယ်။နောက်ပြဿနာတစ်ခုကမော်လမြိုင်ရာဇဝင်ဝိထုလို့လူသိများတဲ့ဓမ္မစီရီမင်းဝိထုနဲ့ဆိုင်ပါတယ်။ဒီဝိထုကိုဆရာကြီးသခင်ကိုယ်တော်မှိုင်းကအကြိုက်ဆုံးလို့ဆိုပေမဲ့အကြောင်းအမျိုးမျိုးကြောင့်နောက်ပိုင်းသူတည်တည်တွေသဘောမတွေ့လှပါဘူး။ပူပွင့်လင်းလင်းဝေဖန်လေးရှိတဲ့ဆရာဒေါက်တာတန်ထွန်းကဆိုဒီဝိထုကိုစနစ်တကျသူတည်တနာပြုသုံးသပ်ပြထားပူပါတယ်။မစ္စတာမောင်မိုင်းကိုအလေးထားပြုစုထားတဲ့ကျမ်းဖြစ်ပေမယ့်ဒီအချက်ကိုဖုံးဖိဖို့မကြိုးစားပါဘူး။သူတည်တည်တူရဲ့အလုတ်ကိုပီပီတာတာလှုပ်သွားပါတယ်။ဒါကိုအထူးထားအစီရင်ခံရတာကသူတည်တည်စစ်စစ်တွေပေါထွန်းစီခြင်းတဲ့စေတနာနဲ့ပါ။ဘာဘွဲ့ညာဘွဲ့အတွေ့သူတည်တနာကျမ်းပြုတဲ့အခါဘာပြတနာမှမပါ။ဘာညင်းဆိုတာထောက်ခံတာမှမပါပဲ။သူစာကိုကြောင်ကိုတကြောင်နဲ့ကျမ်းဖြစ်စံမပြုမိဖို့အရေးကြီးလာပါတယ်။သူတည်တနာပညာရှင်ဖြစ်ခြင်းသူတွေသူတည်တနာလှုပ်ထုံးလုံနည်းကိုရာပြည့်မစ္စတာမောင်မိုင်းစာအုပ်မှာကောင်းကောင်းလေးလာနည်းယူနိုင်ပါတယ်။စာပြီးမြင့်ပြီးလူမျိုးတင်ပါစေ။